မြမငင်းချမ်းရေးဂျောင်းဝင်ဆောင်ရွက်သူနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆာဆာကာဝါနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမတ်လ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာဆုံတွေ့ခဲ့ပြီးမြန်မာနိုင်ငံအာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်ကိစ္စလူသားချင်းစာနာမှုဆိုင်ရာအကူအညီစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ဆာဆာကာဝါဟာဒီအစည်းအဝေးမတိုင်ခင်ကအာဆီယံဥက္ကဋ္ဌကမ်ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဆာဆာကာဝါရဲ့ခရီးစဉ်နဲ့သူ့ရဲ့ကြိုးပမ်းမှုတွေကနေဘာတွေမျှော်လင့်နိုင်ပါမလဲ။ဒီအကြောင်းအရာတွေကိုဆာဆာကာဝါနဲ့တွေ့ဆုံခဲ့သူတချို့အပါအဝင်သုံးသပ်သူတချို့နဲ့ဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်
။ဟုတ်ကဲ့မြန်မာပြည်လဲသိမြင်ရေးဆိုင်ရာဂျပန်ထူးတန်မစ္စတာဆာဆာကာဝါအနေနဲ့ကရင်ရှမ်းကရင်နီလက်နက်ကိုင်တပ် KNU RCSS KNPP တို့အပြင်တနင်္ဂနွေလုံးပြည့်ရက်စာချုပ် NCA လက်မှတ်ထိုးလက်နက်ကင်10ဘွဲ့ရဲ့ငင်းချင်းလုံငန်းစဉ်ဥဆောင်ဖွဲ့ PPST နဲ့တွေ့ရမှာထူးခြားချက်ကိုတွေ့ဆုံခဲ့တဲ့ PPST ပူးတွဲဥဆောင်သူဗိုလ်မှူးကြီးခုံးကာက
ဒါဆိုရင် Special and Boy ပေါ်မဲ့ခရီးစဉ်ကိုသူ့အနေနဲ့အထောက်အကူပြုတယ်ဆိုတဲ့သဘောပါပဲဒီ Special and Boy ကလက်တွေ့အလုပ်ဖြစ်အောင်လုပ်ဖို့တိုက်တွန်းတယ်ပမာပြည့်ရက်ကျက်ကလေးဟိုသူ့အတွက်ကြောင့်လို့ရှင်းပြတယ်ပြီးတော့အဲ့ဒီလူကပွားလို့ရှိရင်ဘာတွေလုပ်တဲ့လဲလက်တွေ့ခုတော့အကျိုးရှိအောင်လုပ်ပါဆိုတဲ့သဘောပေါ်ပါပါ။ဒါကြောင့်ကျွန်တော်တို့ဘက်ကလည်းပူပေါင်းဆောင်ရွက်ဖို့ပါ။အဓိကကတော့နိလန်းရှာပြီးတော့ဆင်းရဲဒုက္ခရောက်နေတဲ့အပြစ်မဲ့ပြည်သူလူထုတွေကိုအကူအညီရရေးကိုစူးစမ်းဆောင်ရွက်ဖို့ပါဗျာ။တခြားကြီးကြီးကျယ်ဘာတရားလောက်ညာလောက်မလုပ်နိုင်ခင်ပါဒုက္ခတွေတွေကိုအကူအညီပံ့ပိုးနိုင်ဖို့နိလန်းအရင်ရှာဖို့အစားပေါ့ဗျာ။အဲ့ဒီလောက်ပါပြောပါလား
။ဒါအပြင်လက်ရှိချင်းမိုင်ကိုရောက်နေတဲ့ ISP မြမမဟာပြူဟာနဲ့မူဝါဒလိလာရဲ့အဖွဲ့ကညွှန်ကြားမှုဥပဒေရင်းကလည်းအခုဆာဆာကာဝါခီးစဉ်ရဲ့ထူးခြားမှုနဲ့စင်ခေါ်ချက်ရှိနေတာကို
လူသားချင်းစာနာမှုပေါ့ဒီ humanitarian ground ကနေပြီးတော့တဖြည်းဖြည်းနဲ့ရှေ့ဆက်လုပ်လို့ရအောင်ဆိုတဲ့သဘောမျိုးချင်းကပ်ချင်းပုံရပါတယ်တစ်ဖက်ကကြတော့လည်းဘယ်လိုပြဿနာရှိလဲဆိုတော့ဒီတလောတုံးကဒီနိုင်ငံရေးဝန်ကြီးဌာနပေါ့ဆိုတော့စစ်ကောင်စီကနေပြီးတော့သူတို့ညင်ညာချက်ထုတ်တဲ့အခါမှာဒီနိုင်ငံတကာကနေပြီးတော့ဒီလိုဂျာဝင်ဖြန့်ပြင်းမှုတွေဝင်လုတဲ့ကိစ္စတွေမှာသူတို့က driver ရှိမှဒီမောင်းနေတဲ့သူနေရာမှာသူနေမယ်ဆိုတဲ့ဟာမျိုးကြတော့ကျလို့ရကြရတာတော့သိတော့လွယ်မဲ့ပုံစံတော့မရပါဘူး။အဲ့တော့နောက်တစ်ခုကကျတော့လေအခုလက်ရှိ NGO တို့အခု new player ပေါ့ဗျာဒီအုပ်စုတွေကိုကျတော့လေသူတို့ကအချမ်းဖက်အင်အားစုဆိုပြီးကြီးညာလာတယ်ပြေဆုံးဆွေးနွေးဖို့မရှိဘူးဆိုတဲ့အခါကျတော့ဒီပြဿနာတွေကတော့တော်တော်ပြည်လည်ဖို့ခက်အောင်ပဲထင်ပါတယ
်။ Mr. Sasakawa အနေနဲ့အခုထိုင်းနိုင်ငံမတိုင်ခင်တနင်္လာနေ့ကကမ်ဘောဒီးယားနဲ့စနေကအင်ဒိုနီးရှားခီးတွေမှာထူးထူးခြားခြားဆွေးနွေးခဲ့တာတွေကိုလည်းရှင်းပြခဲ့တယ်လို့ဘုံမကြီးခေါကာကဆိုပါတယ်
။ကမ်ဘောဒီးယားမှာကဟိုဆိုင်နဲ့လည်းတွေ့တယ်နောက်သူတန်တမန်နဲ့လည်းတွေ့တယ်။ဟိုဆိုင်နဲ့သူမိတ်ဆွေဖြစ်တာအနည်း30ရှိပြီ။နောက်အဲဟိုဆိုင်ကသူ့ပြောတာဟုတ်သူဥက္ကဋ္ဌဖြစ်တော့မှအကြံပေးနေတဲ့ခါမှုဆိုတော့အကြံပေးခံတာတော့သူလက်မခံသေးဘူးပါဗျာ။ဒါပေမဲ့လိုအပ်တဲ့အကူအညီကိုသူပေးမှာပေါ့။အဲ့ဒီအထူးကိုယ်စားလှယ်ဤစဉ်မှာပူပေါင်းဆောင်ရွက်ပါမယ်လို့တော့သူပြောတယ်။လိုအပ်တဲ့အကြံဉာဏ်လိုအပ်တဲ့ဟောတာသူပံ့ပိုးမှာပေါ့ဗျာ။ဘာတော့ကမ္ဘောဒီးယားပြည်ရဲ့နောက်နေ့မှာဂျာကာတာကလည်းဥက္ကဋ္ဌဖြစ်အောင်မယ်ဆိုတော့နောက်လာမယ့်ဥက္ကဋ္ဌရောပါဒီဒီဖြစ်မှကောင်းတယ်လို့ဆိုတော့အဲ့ဒါကိုသုံးသပ်တာပါ။အင်ဒိုနီးရှားတွေ့ပြီးတော့မှကမ္ဘောဒီးယားရောက်ပါလား။အင်ဒိုနီးရှားအရင်တွေ့ရလေ။အင်ဒိုနီးရှားကနိုင်ငံတိုင်းဝင်ကြီးလေ။ဟိုမျိုးသမီးနဲ့တွေ့ရတယ်တော့။မနိုင်ဆွေးနွေးရတယ်အဲ့ဒါပမာဒီတော့။ပါဝင်နဲ့ပါဝင်တဲ့ဒီပါမအစကားပြောမယ်ဆိုတာတော့မှန်နေမဲ့စစချင်းမှာတော့အားလုံးမပါနိုင်တော့ပါနိုင်တဲ့လူတွေကလုံနေတလောက်လောက်တာပေါ့ဥပမာဒီခါရောက်တဲ့လူကယ်နိုင်မလားအခုညီပေးရေးတွေကိုလုံနိုင်မလားပေါ့ဒီလက်ရှိအခြေအနေရောဘယ်သူမှအသိရောဆက်စိုးမရှိစေချင်ဘူးပေါ့ဒီတိုင်းကြီးကြည့်မနေချင်ကြဘူးပေါ့နေလာရှာကြတဲ့လူတွေကြီးပေါ့
ဒါအပြင်အခုထိုင်းနိုင်ငံခီးစင်တဲ့ထိုင်းနိုင်ငံသားဝင်ကြီးနဲ့မစ္စတာဆာဆာကာဝါအဓိကဆွေးနွေးခဲ့တာကိုလည်းဘုံကြီးခေါကာက
ထိုင်းနိုင်ငံသားဝင်ကြီးအဲ့ဒီမရှိရတော့တခုတည်းပါပဲပုံမှန်ဒီရေးဒီလားရှာကြဖို့ဒီတိုင်းလွတ်သွားရင်တော့လူထုပြိနာတာပေါ့ဗျာကလေးတငယ်တွေသူတို့ပြင်တော့အဲ့ဒီ humanitarian assistance ပါပဲအဲ့ဒါကြောင့်ဒီတာဝန်တကယ်ရှိတဲ့အာဆီယံတိုင်းပြည်တွေကလက်တွေ့ချီးကျောက်ရောက်တစ်ခုခုလုပ်ပါဆိုတဲ့သဘောမျိုးသူတိုက်တွန်းကြပါလေကိုဗာနိုင်ငံကဒီတပတ်တော့မပေါ်တော့ဘူးတဲ့သူမနေ့ကဘာကောက်ပြန်တပတ်ခါဂျပန်ပြန်မယ
်အဲ့ဒီတော့အခုခီးစဉ်ကနေဘာမျှော်လင့်နိုင်ပါလဲလို့မေးရမှာဥအောင်သူငင်းကအ
ာဆီယံကအခုချိန်မှာတကယ်ကို really divided လေနော်ဟုတ်အောက်စုကွဲတဲ့ပုံစံကတော်တော်သီးသီးသာသာဖြစ်တော့ဒီမြန်မာပြည်အရေးမှလည်းသဘောထားကွဲတဲ့ဟာတွေတော်တော်များများဖော်ပြကြပါတယ်ဆိုတော့ဒါတွေကိုဒီအထူးကိုယ်စားလှယ်အနေနဲ့ပေါ့ဘယ်လိုညှိနိုင်မလဲပေါ့ဆိုတော့တကယ်လို့ဒါလူသားချင်းစာနာမှုကိစ္စမျိုးနဲ့ကျွန်တော်တို့လမ်းဖောက်နိုင်တယ်စဝင်တယ်ဆိုရင်တော့လမ်းစပွင့်တယ်လို့ပဲပြောရပါလိမ့်မယ်သိတော့အများကြီးအောင်မြင်လို့တော့ကျွန်တော်မမျှော်လင့်တော့ပါဘူး
မြန်မာဆိုင်ရာအာဆီယံထူးထန်ကမ်ဘောဒီးယားနိုင်ငံသားဝင်ကြီးအနေနဲ့ မြန်မာနိုင်ငံကိုဒီလထဲမှကြာခင်သွားဖို့ပြင်သားချိန်မှာတရုတ်ထူးသံလှုပ်ရှားမှုနည်းလာချိန်နဲ့ကုလထူးသံသစ်လှုပ်ရှားမှုမဆသေးချိန်မှာဂျပန်ထူးသံခီးစဉ်ဖြစ်လာတာလို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ